အမေရိကန်ပြည်ထောင်စုမှာဒီကနေ့ဟာဝေးကွာနေကြတဲ့မိသားစုဝင်တွေပြန်လည်ဆုံတွေ့လေရှိတဲ့ Thanksgiving Call ကျေးဇူးတော်နေ့ဖြစ်ပါတယ်။အခုနေ့ကျေးဇူးတော်နေ့ရုံးပိတ်ရက်ကာလတွေမှာခရီးသွားသူစံချိန်တင်များမယ်လို့ခရီးသွားလာမှုလုံခြုံဘေးကင်းရေးဆိုင်ရာအာဏာပိုင်အဖွဲ့ဖြစ်တဲ့ TSA ကကမန့်ထားပါတယ်။ November 26ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အတွင်းလေကြောင်းနဲ့ခရီးသွားလာကြသူ18တန်းကျော်မယ်လို့ TSA ကကမန့်ထားပါတယ်။မနေ့2023ခုနှစ်ကတည်းကလင်းစီခီးတဲ့ခံမှန်းချေ600ခိုင်နှုန်းတိုးလာမယ်လို့တွက်ထားပါတယ်။ကုန်းချောင်းကနေကားမောင်းခီးသွားကြမဲ့သူတွေလည်းစံချိန်တင်အောင်များပြီး80တန်းထက်မနည်းရှိလိမ့်မယ်လို့သေယပုဆောင်ရေးအရေးပေါ်ဝန်ဆောင်မှုပေးတဲ့ A3 လုံးလုပ်ငန်းအဖွဲ့ကခံမှန်းထားပါတယ်။ကျေးဇူးတော်နေ့အားလိုက်ရဲ့ကာလအတွင်းကုန်းချောင်းလေချောင်းနဲ့ရေချောင်းကနေပြည်တွင်းခီးသွားကြမဲ့သူစုစုပေါင်းတန်း80နီးပါးရှိနိုင်ပြီးကိုဗစ်ကာယောဂါမဖြစ်ခင်ကအရေးအတွက်တဲ့များတဲ့စံချိန်တင်အရေးအတွက်ဖြစ်တယ်လို့အေသုံးလုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုနှစ်မှာဓာတ်ဆီဈေးတွေလည်းကျတဲ့အတွက်ကားနဲ့ခရီးသွားသူတွေပိုများမယ်လို့ခန့်မှန်းပါတယ်။ဥရောပကရွှေ့ပြောင်းအခြေချနေထိုင်သူတွေနဲ့အမေရိကန်ဌာနေတိုင်းရင်းသားတွေစောင်းဦးရိတ်သိမ်းထားတဲ့သီးနှံတွေကိုအတူတကွမျှဝေစားတောက်ပြီးကျေးဇူးတရားတွေကိုထုတ်ဖော်ခဲ့ကြရကနေ Thanksgiving နေ့ခေါ်ကျေးဇူးတော်နေ့ဖြစ်လာတာဖြစ်ပါတယ်။2024ခုနှစ်ကတည်းကလှုပ်လာခဲ့တဲ့အစဉ်အလာတိုင်းဒီနှစ်မှာလဲနယူးယောက်မြို့မှာလမ်းမတွေပေါ်မှာအေယာမလေမုတ်ဘူပေါင်းရုပ်ကြီးပေါင်း22ခုအလှပြရင်ပေါင်း34ဦးနဲ့ဒီကနေ့မနေ့အစောပိုင်းကစီတန်းလှည့်လည်နေကြပါတယ်။